မင်္ဂလာပါရှင် RFA တော်တဲ့ရှင်ပေးစာပြန်စာကဏ္ဍထုတ်လွှင့်မှုအချိန်ရောက်လာပြန်ပါပြီ။ဒီဘက်စီစဉ်မှာရင်းဦးဆုံးရှမ်းပြည်နယ်ကရင်ဖွင့်လာတာကိုတင်ပြမှာပါ။တောင်ကြီးမြို့ကဒေသခံတဦးကကြာမင်းကြီးရက်ချက်ဆက်ယုံကထွက်တဲ့အနံ့ဆိုးတွေကြောင့်ဒေသခံတွေကျန်းမာရေးထိခိုက်နေတဲ့အကြောင်းသက်ဆိုင်ရာအာဏာပိုင်တွေထံကိုတင်ပြခဲ့ပေမဲ့အရေးယူဆောင်ရွက်တာမရှိတဲ့အကြောင်း RFA ကိုရင်ဖွင့်လာပါတယ်။နားဆင်ကြပါရှင်။
ဆက်ရုံကတော့တောင်ကြီးမြို့နယ်ဖက်နန်ကြီးကအနီးမှာပါ။သူကအနံ့ဆိုးတွေကမြောင်းပေါ်ကနေပြီးတော့မှအနံ့တက်တွေကလေထုညှင်းနှမ်းနေတယ်ဗျာ။ညရောညပါပေါ့။24နာရီ open ချက်နေတာရက်ကကျွန်တော်တို့ပြည်သူလူထုတွေကဒီအနံ့ဆိုးကိုခံစားနေရတယ်။အနံ့ကစာဝင်းကျင်ရွာ9ရွာလောက်အထိကိုပြန့်နှံ့နေပါတယ်။ခုနှစ်မိုင်လောက်အထိကိုရောက်နေတယ်ဗျာ။ဒီအနံ့တက်တွေကလုံးဝညှင်းနှမ်းတဲ့အနံ့မျိုးမလုံးဝမခံစားနိုင်တဲ့အနံ့မျိုးပေါ့။ကျွန်တော်တို့ပြည်သူလူထုတွေဒီအနံ့တက်ကိုမခံနိုင်ဘူး။ကျွန်တော်တောင်ကြီးမြို့နယ်အောက်ချုပ်ရေးမှူးတွေကိုမြို့နယ်လူကြီးတွေကိုတင်ပြတော့လဲဘာမှခိခိရတော့လာပြီးတော့တားမြစ်ပေးချင်းစစ်ဆေးမှုပြုလုပ်ပေးချင်းလုံးဝမရှိပါဘူ
းရခိုင်ပြည်နယ်ဘက်ကရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်မင်းပြမြို့နယ်ပန်းမြောင်းရွာကဒေသခံကသူတို့ရွာမှာဈေးတတ်တမမတ်မရှိသေးတဲ့အကြောင်းနဲ့အခုချထားတဲ့ယာယီဈေးမှလည်းကြက်တွေဝက်တွေစိတ်တွေကိုမွေးထားတာကြောင့်အနှံ့အသက်တွေလည်းမကောင်းကျန်းမာရေးလည်းထိခိုက်နေရတဲ့အကြောင်းကိုရှင်းပြလာပါတယ်
ကျွန်တော်တို့ပန်းမြောင်းတိုင်းနယ်မှာအရင်တုန်းကတော့ရခိုင်အထက်တက်ကဆိုလို့ရှိရင်တော့ဟိုစေပင်ကရှာပြတဲ့ဈေးနေရာတွေရှိတယ်။ဤဒီဈေးနေရာတွေကကန့်ကျူလို့ပါတော့အခုအရှင်နေမှာဆိုလို့ရှိရင်လမ်းဘေးဈေးတွေမြုပ်ချင်းနေတယ်။မင်းပြမျိုးတွေကဒီစေပင်အခွေတွေလည်းတစ်ခေါက်နှစ်ခေါက်တော့ရောက်လာတယ်။ဝင်းလင်းတဲ့ယာတီကြားလို့ရှိရင်ဈေးဆိုင်အတိုက်တွေလုံးမယ်လို့လည်းပြောခဲ့တယ်။ဒါပေမဲ့အခုအရှင်ကြီးအကောက်ထေးလေးမရှင်းနိုင်သေးဘူး။ကျွန်တော်တို့ကတခြားသူတွေစီကသွားပြီးတော့မှားရတဲ့နေရာမရှိတော့အေးမှာအခါဖိုးတွေကမတင်မရတောင်းတာပေါ့နောက်ပြီးတော့ဈေးကလမ်းဘေးတစ်ချောင်းလုံးအေးလို့တန်းလို့ဖြစ်တော့ပန်းမြောင်ဈေးဟာမဖြစ်ဘူးလို့ဖြစ်တော့တာပေါ့ဟိုတူးတွေတစ်သေးသေးဆိုလို့ရှိရင်တော့ရောင်းရတဲ့ခီးတွေဆိုလို့ရှိရင်လည်းတူးတွေမှာရောင်းရတာပေါ့အခုဝင်မဲလာမဲလူတွေဆိုလို့ရှိရင်လည်းတစ်ဆိုင်မှမရှိတော့ဟိုအဝေးကြီးကိုတော့ပြီးတော့ရှာရတယ်ရှူရင်မုံသက်မဲ့ထားတာကဒီပန်းမြောင်မှာအော်ဂဇာကွင်းရှိအော်ဂဇာကွင်းကိုညာကြီးဈေးလေးတစ်ခုတော့တီးကလေးထိုးတယ်လို့ထိုးထားတယ်အဲ့ဒီယာယီဈေးထိုးထားတာမှာပဲဝက်တွေကစိတ်တွေကပဲဟိုအများကြီးဖြစ်နေတာပေါ့ဒိဋ္ဌိဆံမွေးမြင်းလို့လို့ဖြစ်နေတယ်ကြွေးတာလဲအဲ့ဒီဘောလုံးကွင်းမှာပဲအိတ်တာလဲအဲ့ဒီဘောလုံးကွင်းမှာပဲအနှံ့သက်တဲ့ဆိုလို့ရှိရင်ပို့ပြီးတော့ဆိုးတာပေါ့ကျန်မာရင်းလည်းတကယ်ကိုဆိုးရတဲ့အခြေအနေမျိုးတွေဖြစ်နေတယ်
မခွေးတိုင်းမင်းတို့မြို့နယ်ကဒေသခံတဦးကဆေးရုံဆေးခန်းတွေကအကြမ်းမှုတွေကြောင်း RFA ကိုရှင်းပြလာတာကိုလည်းနားဆင်ကြပါအောင်ရှင်
ကျွန်တော်ပြောချင်တာကတော့မကွေးတိုင်းမင်းတို့မြို့နယ်ဆေးရုံဆေးခန်းတွေကဆရာဝန်တွေကျင့်ဝတ်ပြနေတဲ့ကိစ္စပါပြီးခဲ့တဲ့မေလ15ရက်နေ့ကကျွန်တော်အမျိုးသမီးကလေးမွေးဖို့မင်းတို့မြို့ဆေးရုံကိုသွားခဲ့ပါတယ်မနေ့9ရက်လောက်ရောက်တော့ဆရာဝန်ကြီးတွေဆရာမလက်ထောက်တွေလာခြင်းက17ရက်ခွဲကနေနေ့လယ်တနားချိန်မဲဆိုတာနဲ့ဆေးရုံသူနယ်ပြုတစ်ယောက်ကိုပြတော့17ရက်ခွဲလောက်မှမီးဖွားမယ်လို့ပြောပါတယ်သွေးစစ်ရမယ်ပြောလို့သွေးစစ်ခ9000ပေးရပါတယ်လူနာကဘိုင်ရန်နာပြီးအော်နေရလို့သွားခေါ်လဲမလာကြပါဘူးဂရင်ပေါ်မှာနိုင်ရင်နဲ့မွေးလာတော့သူနယ်ပြုတွေကိုသွားခေါ်တော့မှမွေးကန်းထဲကိုပို့ပေးပါတယ်မွေးကန်းထဲကထွက်လာတော့အနှုတ်ငွေ2000ထဲပါလို့ပြောလို့ထည့်ပေးခဲ့ရပါသေးတယ်။နောက်ပြီးဆရာဝန်ကြီးအိမ်မှာလက်အိတ်အရက်ပြန်စီးနီရီတွေတော့ဝယ်ခိုင်းပါတယ်။9000လောက်ထပ်ကုန်ပါတယ်။သူနာပြုတွေအနီမတွေကိုအချွေရီမုတ်ဆလာတွေကိုတင်းတစ်ခါဝယ်ပေးရင်တော့ဂယူးဆိုင်မှုတွေကတိတိတတ်တာရှိပါတယ်။ဘာမှမပေးရင်တော့တရင်မေးဖို့တောင်မရပါဘူး။မွေးလူနာကတရက်နှစ်ရက်ကြာနေပြီမဲ့ဆေးထိုးတာလိုအပ်တဲ့ဆရာဝန် round လက်တာတွေလည်းမရှိပါဘူး။၄ရက်ပြည့်တဲ့နေ့ဆေးရုံကဆင်းတော့ဆေးရုံဆင်းလက်မှတ်တော့ပေးပါတယ်။နောက်ပြီးအလှငွေထပ်ထည့်ဖို့တောင်းဆိုပါတယ်။ပြည်သူလာစာကိုယူပြီးပြည်သူအပေါ်ဘာလို့တောင်းအောင်မဲ့လွတ်ချင်တယ်လို့လုပ်နေရပါသလဲ။မင်းတို့မြို့နယ်ကြောက်တိုင်ကြည့်ရမှာဆိုရင်လေစေဝါမစုံလို့ဆိုပြီးစေယုံလာတက်တဲ့သူမရှိတော့ပါပဲတကယ်ပဲအထက်ကစေဝါပြည့်စုံအောင်ချမှာပေးတာလားချပေးတယ်ဆိုရင်လေဘာဖြစ်လို့စုံလင်အောင်မရှိတာလဲကျွန်တော်တို့စင်းရဲသားပြည်သူတွေမှာစေယုံစေကန်းတွားဖို့တောင်ကြောက်နေပါပြီဒါကြောင့်သက်ဆိုင်ရာအသီးသီးကိုထိမ့်မှန်ပြုပြင်နိုင်ဖို့ RFA ကတစင်တင်ပြလိုက်ရပါတယ်ခင်ဗျာ
အခုဆက်လက်ပြီးစကိုင်းတိုင်းကရင်ဖွင့်လာတာကိုတင်ပြမှာပါကံဘလူမြို့နယ်ညောင်စင်ကြီးရွာမီးလင်းရေးကော်မတီကလျှက်စစ်မီးရဖို့အတွက်ငွေကြေးတွေကောက်ခံခဲ့ပေမဲ့လည်းကြေးရွာမှာအခုထိထိမီးမရသေးတာနဲ့ပတ်သက်ပြီးဒေသခံတဦးကရင်ဖွင့်လာပါတယ်ရှင်
။နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့သိစေရန် IFA တစင်တင်ပြပေးဖို့မြစ်တရခံပါတယ်။စကိုင်းတိုင်းဒေသကြီးကံဘလူခိုင်ကံဘလူမြို့နယ်ညောင်စင်ကြီးရွာကိုအားကိုကိုလျှက်စစ်မီးလင်းရေးဆောင်ရွက်ရာတွင်မီးလင်းရေးကော်မတီဝင်များမှကျေးရွာလူထုထံကငွေအများအများကောက်ခံရယူပြီးကျေးရွာအတွင်းလိုအပ်သည့်မီးလိုင်းတွေကိုဆက်လက်ဆောင်ရွက်ပေးခြင်းမရှိတဲ့အပြင်ကုန်ကြငွေစည်းရင်းကိုလည်းကျေးရွာလူထုအားပွင့်ပွင့်လင်းလင်းတစ်ချိန်တစ်ခါမှရှင်းမပေးပါဘူး။ဒါကိုစကိုင်းတိုင်းဝန်ကြီးချုပ်တိုင်းဒေသကြီးဥက္ကဋ္ဌနဲ့လွတ်တော်ကိုယ်စားလှယ်တွေတိုင်းဒေသကြီးစက်မှုလက်မှုစွမ်းအင်နဲ့လျှက်စစ်ဆိုင်ရာကော်မတီဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ် အမျိုးသားလွတ်တော်တိုင်ကြားစာကော်မတီတို့ကိုအဆင့်ဆင့်တိုင်ကြားခဲ့ပေမဲ့ဖြည့်ရှင်းဆောင်ရွက်ပေးတာမရှိပါဘူး။ကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ပြဿနာတွေကိုလှစ်လှူရှုထားတာကြောင့်နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့စကိုင်းတိုင်းကမ်းပလူမြို့နယ်ရောင်စင်ကျေးရွာတပြေးညီမီလင်းနိုင်ရေးအတွက်ကူညီဆောင်ရွက်ပေးပါရန်အတနာခံတင်ပြအပ်ပါတယ်ခင်ဗျာ
။ကျမတို့ RFA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးပဲခူးတိုင်းကရေးလာတဲ့စာအုပ်လည်းတင်ပြမှာပါ။ကွန်ပျူတာနဲ့ဝိုင်းတော်သားအလုံးကိုမြစ်တာရက်ခန့်အပ်ပါတယ်တဲ့2015ခုနှစ်ကထုတ်လွှင့်ပေးခဲ့တဲ့အကျိုးမျိုးနှုတ်ဆော်ပါရစေဆိုတဲ့အစီအစဉ်ကကိုအောင်ဖညူစာရေးဆရာအဖြစ်နဲ့ရွာပြန်လေ့လာစဉ်တောင်သူတွေရဲ့ကျွေးမြီအခက်အခဲတွေကိုထင်ဟပ်စေတဲ့ရေဒီယိုဇာတ်လမ်းကိုပြန်ပြီးထုတ်လွှင့်ပေးဖို့အထူးမြစ်တာရက်ခန့်တောင်းဆိုပါတယ်တဲ့ဒီအစီအစဉ်ကိုရက်ွက်ကြအောင်လို့ထုတ်လွှင့်နိုင်လဲစောင့်ပေါက်ဆက်တွေနဲ့ဖွင့်ပေးပါတယ်တဲ့ဒါကတော့ပဲခူးတိုင်းဒေသကြီးမူးညွမြို့နယ်မတော်ကုန်းကြီးရွာအုပ်စုကကိုချစ်ဦးမောင်ရေးလာတဲ့စာပါရှင်။ဒီတစ်ပတ် RFA တောထက်ရှင်ပေးစာပြန်စာခဏကိုလည်းဒီစာနဲ့ပဲရနာခွင့်ပြုပါရှင်။တောထက်ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုအခုလိုဒီစီစဉ်ကနေရင်ဖွင့်လိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်။ burmese@rfa.org ကိုပို့နိုင်ပါတယ်။နားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။